ဗုဒ္ဓဘာသာကိုအကာအကွယ်မပေးနိုင်တာတွေပြည်တွင်းရေးကိုပုံကြီးချဲ့တာတွေအပါအဝင်မကျေနပ်ချက်အတော်များများကိုကြွေးကြော်ပြီးအမျိုးသားရေးစံတာပြသူတချို့ဟာရန်ကုန်နဲ့မန္တလေးမြို့ကြီးတွေမှာကန့်ကွက်စံတာပြခဲ့ကြပါတယ်။တန်ခါမဟာနာယကသာသနာရေးဌာနတို့အပါအဝင်အစိုးရဘက်ကစိတ်ဆက်ဆွေးနွေးပေမဲ့လည်းမပြေလည်သေးတဲ့အခြေအနေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ရန်ကုန်မြို့ကအထင်ကြီးရရွှေရကုံဖရာကျေးဇုံဖရာကြီးနောက်ဖက်မှာဗုဒ္ဓဘာသာဖုံးကြီးတွေအမျိုးသားအမျိုးသမီးတွေဆန္ဒပြကြပါတယ်။ရန်ကုန်မြို့ကဆန္ဒပြသူတွေနဲ့တွားရောက်ဆွေးနွေးခဲ့သူတွေထဲမှာကိုတိုင်ပါဝင်ခဲ့တဲ့ဗဟန်းမြို့နယ်လွှတ်တော်မဲဆန္ဒနယ်အမှတ်2ရဲ့တိုင်းဒေသကြီးလွှတ်တော်အမတ်ဦးတောင်ထွတ်ကဆန္ဒပြပွဲအခြေအနေကိုအခုလိုပြောပါတယ
်။အခြေအနေလည်းအဲ့မှာထိုင်သိမ့်ပြနေတယ်ခင်ဗျ။ကျေးဇုံဖရာနာမှာကျေးဇုံဖရာနောက်ဖက်ပေါ့နော်။ရှင်တော်ဖရာလည်းတကားပြိထားပါကြီး။ဘာလို့လဲဆိုတော့အဲ့မှာထိုင်တပိတ်လုံနေတယ်ဘုန်းကြီးက73ပါလူက10ဦးယောက်ျားလေးမိန်းကလေးက6ဦးထိုင်တပိတ်လုံနေတယ်ဟုတ်တယ်လုံနေပြီးတော့အခုတတိပဲအခုတတိလုံနေတော့ကျွန်တော်ရဲတွေရောရှိတယ်အဲ့မှာထောက်ရဲကားတွေရောအကုန်လုံးထောင်ကားတွေရောအကုန်လုံးရှိပါတယ်ဘတော်ပီကေလည်းရှိပါတယ်ဘေးနားမှာရင်းနောက်တွေလည်းရှိပါတယ
်သာသနာရေးပြည်ထောင်ရေးနဲ့လွှတ်တော်အမှတ်တွေပါတဲ့အဖွဲ့တစ်ခုကဆန္ဒပြသူတွေနဲ့တွားရောက်ညှိနှိုင်းခဲ့တာဖြစ်ပေမဲ့မအောင်မြင်ခဲ့ဘူးလို့လည်းလွှတ်တော်အမှတ်ဦးတောင်ထွက်ကပြောပါတယ
်ကျွန်တော်တို့တွားကြည့်ပြီးတော့ကျွန်တော်ဒီဘက်ကလည်းတွားပြီးတော့ညှိကြပါတယ်ဖေဥတို့တာနာကြီးတို့သွားညှိတယ်ညှိတယ်ဆိုတော့သူတို့အဲ့ဒါလက်မခံအောင်ကြလက်မခံတဲ့အတွက်ကြောင့်ထိုင်တပိတ်ကဥဒေတိပဲရှိနေပါတယ်။အတောင်းဆိုတော့ကျွန်တော်တို့ဆွာကြီးအခုရန်ကုန်တိုင်းဆွာပေါ့နော်။အခုလောဆယ်ကျွန်တော်တို့ပြည်သူဆွာတင်ရတဲ့ဆွာကိုသူတို့ကဖြုတ်ချဆိုင်တာပေါ့ဗျာ။သူကပြောတာအဲ့ဒီမျိုးစာသားကြီးရေးထားတယ်ပေါ့။အဲ့ဒါလုံးမရှိဘူးပေါ့ဗျာ။အများကြီးပေါ့။အဲ့ဒါမျိုးရေးထားယူတော့တို့လုပ်နေတာပါ။အဲအခုလောဆယ်ကျွန်တော်ညှိနေပြန်မှာရေးတရားဆောင်ကြည့်ကျွန်တော်တို့အပေါ်အမိတ်ကိုဆောင်တာပေါ့နော်။အခုလောဆယ်မှာကျွန်တော်ပြည်သေးကြီးကျွန်တော်တို့အထွေအုပ်နဲ့ကျွန်တော်တာမကြီးကတော့သွားညှိတယ်။ညှိလို့မှမရဘူးဆိုတဲ့အတွက်ကြောင့်တို့တို့မှထိုင်ပြီးဆက်ပြေလုံးနေတယ်။အထက်ကဘာပြောမဲ့ဆိုတော့မသိသေးဘူးခင်ဗျ
။တချိန်တည်းမှာပဲမန္တလေးမြို့မဟာမြတ်မုနိဘုရားကြီးမှာလည်းဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဆန္ဒပြကြပါတယ်။မဟာမြတ်မုနိဘုရားကြီးဝင်အတွင်းယဟန်တွေအနေနဲ့ဆန္ဒမပြဖို့တန်ခါမဟာနာယကဆရာတော်တွေတွားရောက်ညှိနှိုင်းခဲ့ကြပေမဲ့ဆက်ပြီးတော့ဆန္ဒပြနေကြပါတယ
်။စင်စင်ကြီးကြီးလေးနဲ့ဝိညာဉ်တရားတော်လေးနဲ့စဉ်းစားပြီးတော့အဲ့ဒီလိုကြမ်းကြမ်းတမ်းနေတယ်မဖြစ်အောင်နောက်ပြီးတော့နည်းနည်းအနေထားရတယ်ဒီမဟာမြတ်မှုကြီးတရားတော်ဒီဘုရားကြီးကအဲ့ဒီနည်းနည်းထဲမှာအဲဒီလိုတွေနောက်ပြီးတော့ all king တွေဆန္ဒတွေထုတ်ပေါ်လို့ဆိုတာလို့ဆန္ဒတွေတော့ဟိုတန်ခါပဲစီးအနေနဲ့ကဒီလိုမဖြစ်သင့်ဘူးဆိုတာပေါ့ဒီလိုတို့ကိုယ်တိုင်လည်းအရင်ကကြည့်နေရှိပါတယ်နောက်အထက်ကလည်းပဲအထက်ကဆိုရင်တန်ခါအပေါ်ကြီးစင်းစင်းပေါ့ဗျာဗီဒီယိုတွေဒါတကယ်အထက်ကအစင်းစင်းကလည်းပဲဒီလိုကြီးပြင်ကြထားလို့ပြင်ကြသွားပြီးနောက်ပြီးတော့ဗီဒီယိုတန်ခါအပေါ်ကြီးခြေကစင်းစင်းလေးလုံလုံးလေးအဲ့ဒီတွေဟာလည်းတိုင်းကိုဗီဒီယိုတွေကလိုက်လာပြီးတော့ဗီဒီယိုတွေကပြင်ကုန်ရတဲ့အဖွဲ့ဆိုတာလည်းအရှင်များတို့ဘောပေါက်တော့နော်အဲ့ဒါကြောင့်အရှင်များတို့ကိုဒီလိုမေ့ရရနောက်ဒီကိစ္စကိုဒီနေရာမှာမတော့ပါဘဲလို့ခေါ်တာ။ပြီးတော့အတိုးဆုံးစကားအဲ့ဒါเนาะ
လက်ရှိချိန်မှာတော့ရန်ကုန်မြို့ကဆန္ဒပြပွဲအနီးမှာလျှက်စစ်မီးတွေဖြတ်တောက်ထားပြီးလုံခြုံရေးကိုလည်းတိုးမြှင့်ထားပါတယ်။ဆန္ဒပြသူတွေကတော့အတန်ထိတ်ဆက်ပြီးတော့ဆန္ဒပြနေကြဆဲဖြစ်ပါတယ်။အမျိုးဘာသာသာသနာကိုကာကွယ်နေတဲ့အမျိုးသားရေးတက်ကြွလှုပ်ရှားသူတွေကိုအစိုးရကဖိနှိပ်နေတယ်လို့ဆန္ဒပြသူတွေကဆွဆွဲကြပါတယ်။ရန်ကုန်နဲ့မန္တလေးကဆန္ဒပြပွဲတွေမှာတော့တောင်းဆိုချက်တွေတူညီပေမဲ့ရန်ကုန်နဲ့မန္တလေးဆန္ဒပြပွဲတွေအချင်းချင်းချိတ်ဆက်မှုရှိသလားဆိုတာနဲ့ဖတ်သက်လို့တော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။